စင်ကာပူမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ် passport တက်တန်းတိုးဖို့ online ကနေပြီးတော့တုန်ကင်နံပါတ်ယူနိုက်တဲ့အချိန်ကိုကန့်သတ်လိုက်တဲ့အတွက်အခက်အခဲဖြစ်နေကြပါတယ်online ကနေပြီးတော့ဒီတုန်ကင်နံပါတ်ကိုတပတ်မှ2ရက်လောက်သာယူလို့ရပြီးတော့နိုင်ဝက်အတွင်းမှာယူရတာမဟုတ်လို့နိုဝင်ဘာပထမဘက်ကုန်တဲ့အထိနံပါတ်ကကုန်နေပြီလို့ကိုရိုင်းတုန်ကင်နံပါတ်ယူခဲ့သူက VOA ကိုပြောပါတယ်ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တဲ့ရင်ကိုကြော်ကြော်သိန်းပြောပြပေးပါရှင
်စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံးမှာ passport တက်တန်းတိုးတာပါဝင်ကောင်စီရေးရာဝန်ဆောင်မှုလုပ်ငန်းတွေအတွက်မြန်မာတန်ရုံး website ကနေကြိုတင်ပြီးတုန်ကင်နံပါတ် Q number ရင်ယူရပါတယ်တန်ယုံသွားနိုင်ဖို့အချိန်နည်းရဲ့ဂျိုပြီးတော့ချိန်နဲ့တိုကင်နံပါတ်ထုတ်ပြီးတော့ကိုအချိန်ကန့်တက်လိုက်တဲ့အတွက်စင်ကာပူရောက်မြန်မာတွေအခက်တွေ့နေကြတာပါအခုသတင်းပတ်တွေကစားလို့ online ကနေဂျိုတင်တိုကင်နံပါတ်ကိုတပတ်မှ2ရက်လောက်ပဲထုတ်ပေးပြီး Q number ယူနိုက်တဲ့အချိန်ကလည်းနိုင်ဝက်လောက်ပဲမို့အတော်လေးခက်ခဲတယ်လို့ကိုတိုင် passport တက်တန်းတိုးဖို့ကြိုးစားနေတဲ့စင်ကာပူရောက်မြန်မာနိုင်ငံသူတူကအခုလိုပြောပါတယ
်ခုသူတို့တွေအခု2နံပါတ်ပေးတဲ့အခါမှာလည်းဒီအများဖြစ်ရပေါ့နော်ကြာတာရေးတော့ကြာအဲ့ဒီရက်တွေကိုပဲသူတို့ပေးတတ်တယ်အဲ့တော့ကြတော့အမားကဒီ time slot ကိုလေးတော်တော်ပြီးကြည့်နေရတယ်သူတို့ပေါ့နော်ဒီ time counter ပေးထားတဲ့ဟာကိုပဲအမားကတော်တော်ကြည့်ပြီးတော့ပေါ့နော်ဟိုခုနဆိုရင်အမား3ယောက်ယူပေးရမှာ1ယောက်ပဲယူလို့ရတယ်နောက်1ယောက်ယူပဲအခါမှာအမား submit form လုပ်တဲ့အခါမှာ submit form လည်းပြီးရော error တက်သွားရောဆိုတော့တော်တော်ကြီးကိုခက်ခဲနေဒီကြူရတာပေါ့နော်ခက်ခဲနေတဲ့အနေအထားမှာတော့ရှိတယ်အရင်တော့ကြတော့အမတို့ဒီကြူယူတာကလည်းပေါ့နော် online ကနေပဲကုနံပါတ်ယူရတာရှိတယ်ဒါပေမဲ့အရင်တော့ကြတော့ကိုသွားနိုင်တဲ့ date ပေါ့နော်ကိုသွားနိုင်တဲ့ date ကိုအမတို့ကြူယူလို့ရတယ်နေတိုင်းလိုလိုပေါ့နော်ကိုလိုချင်တဲ့အချိန်မှာကိုကြူလှမ်းပြည့်ယူလို့ရဒါပေမဲ့သူတို့ကကိုကြူယူတဲ့အခါမှာဘယ်လိုမျိုးလဲဆိုတော့အရင်တော့အတိုင်းပဲဟိုနှစ်ပတ်ကြူပြီးယူရတဲ့အနေထားပေါ့နော်ဒါအရင်တော့အတိုင်းပဲအခုကြတော့အဲ့ထက်ပိုပြီးတော့ခက်ခဲနေတာပေါ့။အမားတို့ဒီလကုန်လောက်ကိုသွားကျင်နေဆိုရင်တောင်းမှာပဲအခုကျူဒိတ်ကအော်တိုဘော်တလာလုံးအတွက်မရှိတော့ဘူး။နောက်ဆုံးအခုနိုဝင်ဘာဆိုရင်နိုဝင်ဘာ10ရက်နေ့ထိအောင်ကျူကပြည့်သွားပြီ။ဆိုတော့နိုဝင်ဘာ10ရက်နေ့ထိအောင်မရဘူး။ဆိုတော့နောက်ထပ်အခုဒီနေ့ဆိုရင်နောက်ထပ်2ရက်ယူပေးရမယ်။ညီမလေး2ရက်အတွက်ဆိုရင်မနေ့ကကျမအမတစ်ချိန်ထပ် try ရမယ်အနေထားပေါ့နော်။အဲ့လိုမျိုးရှိနေတယ်
။ဒီကနေ့အော်တိုဘော်20ရက်နေ့မှာကျူစားသူတွေကိုနိုဝင်ဘာလ17ရက်တို့ရချင်းပေးထားပါတယ်။အွန်လိုင်းကနေဂျိုတင်တိုကင်နံပါတ်ယူတာကိုဘာကြောင့်ကန့်သတ်တယ်ဆိုတာတန်ယုံကပြောမထားပေမဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့ COVID-19 ကာကွယ်ရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီတန်ယုံကဆောင်ရွက်နေတယ်လို့ပဲအသိပေးထားပါတယ်။ဒါကြောင့်တန်ယုံကိုလူဝင်လူထွက်အရေးအတွက်ကန့်သတ်နိုင်ဖို့အခုလိုဆောင်ရွက်ပုံရတယ်လို့အများကခံမှန်းပါတယ်။ဒါပေမဲ့လည်းတန်ယုံသွားနိုင်ဖို့တိုကင်ယူတဲ့နေရာမှာအကန့်အသတ်တွေရှိလာတဲ့အတွက်passport တက်တန်းတိုးရတော့မယ်သူတွေစိုးရိမ်နေကြပါတယ်တက်တန်းတိုးအခက်အခဲတွေကြုံနေရတာနဲ့ပတ်သက်လို့စင်ကာပူမှာပရာဟိတဆောင်ရွက်ပေးနေသူတူကလည်းအခုလိုပြောပါတယ
်ကျူယူတဲ့ဟာကည12နာရီလောက်ကြာမှသူတို့က online ဖွင့်နေဖြစ်နေအရင်တော့ဆိုရင်နေခင်းပိုင်းမှာလည်းကျူကယူလို့ရတယ်ပေါ့နော်အခုဆိုရင်ကျူယူတာကိုတနေ့ကိုဒီ COVID-19 ဖြစ်နေတဲ့အတွက်ကြောင့်ဒီတန်ယုံဝင်တဲ့ဟို passport တန်တိုးကလူအယောက်60ကိုပဲဝင်ခွင့်ပြုတယ်။ကျန်တဲ့သူကဝင်ခွင့်မပြုဘူးပေါ့နော်။တချို့ကလေးတွေကဒီ online ကြူယူတဲ့ဟာကိုသူတို့မယူတတ်ကြအောင်မယူတတ်ကြတော့ Peninsula မှာဒါဆိုင်နေပေါ့နော်။ကို passport တန်တိုးရင်ဆိုင်ရဆိုင်တန်းနေလိုတယ်ဓာတ်ပုံနေထိုးရမယ်မိတူဆွဲရမယ်အဲ့ဆိုင်မှာသွားပြီးတော့သူတို့အခချင်းငွေပေးပြီးတော့ထုတ်နေရတယ်ပေါ့နော်ဒါပေမဲ့အဲအခုဆိုင်နေရလဲသူတို့တောင်းဝင်ယူပြီးထုတ်မပေးနိုင်ဘူးဘာလို့လဲဆိုတော့ဘယ်နေ့ဘယ်အချိန်မှာဘယ်နှစ်ယောက်လက်ခံပြီးရောသူ့ကိုနှက်ဖြာရမယ်တပတ်ခါရမယ်ဆိုတာအတိအကျမပြောနိုင်တဲ့အတွက်ကြောင့်ကလေးတွေမှာတော်တော်ချွေးပြန်နေတယ်ပေါ့နော
်အရင်ကဆိုရင်တန်ယုံသွားဖို့ဂျိုတင်တိုကင်ယူမထားသူတွေတန်ယုံသွားတဲ့အခါစင်ကာပူဒေါ်လာ30ပေးပြီးဝင်လို့ရပေမဲ့အခုကမှာတော့တန်ယုံတကားကိုပိတ်ထားပြီးQ number တိုကင်အမှတ်စဉ်ရတဲ့လူတွေကိုပဲအကန့်အသတ်နဲ့ဝင်ဝင်ပြုပါတော့တယ်။တိုကင်အမှတ်စဉ်ရသူတွေကိုရက်ချင်းပေးတဲ့နေ့တွေမှာမနေ့၈နာရီခွဲကနေနေ့လယ်၁၂နာရီအထိအရေအတွက်130ကိုနိုင်ငံကူးလက်မှတ်ဆိုင်ရာကိစ္စတွေစောင့်ရက်ပေးနေတယ်လို့မြန်မာတန်ယုံကထုတ်ပြန်ထားပါတယ်ခင်ဗျာ။